ကယားပြည်နယ်အတွင်းဒီဇင်ဘာလ24ရက်နေ့ကလူသားချင်းစာနာမှုဝန်ထမ်းနှစ်ဦးအပါအဝင်အရတား35ဦးထက်မနည်းအသက်ခံရတဲ့အပေါ်ရှုံ့ချကြောင်းနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့အာဆီယံအသင်းတို့အနေနဲ့ချက်ချင်းရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့မြန်မာနိုင်ငံအတွင်းကလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်း14ပွဲကဇန်နဝါရီလ3ရက်နေ့မှာလက်မှတ်ရေးထိုးတောင်းဆိုလိုက်ပါတယ်။အခုလိုအရတားတွေနဲ့လူမှုကူညီရေးလှုပ်သားတွေကိုကန့်ကွက်လောက်အောင်ဆိုးရတဲ့တိုက်ခိုက်မှုအတွေ့အလွန်ကိုပဲမခံမရနိုင်ဖြစ်ရကြောင်းဒီကိစ္စအတွက်တာဝန်ရှိသူတွေကိုအရေးယူရမယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။အရသားတွေနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေကိုမတိုက်ခိုက်ဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကတင်းတင်းကြပ်ကြပ်တားမြစ်ထားကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပုံမလိုရနေချိန်မှာအခုလိုတိုက်ခိုက်မှုတွေကြောင့်ကူညီထောက်ပံ့ရေးအတွက်ဝန်ထမ်းတွေအတွက်ကြီးမားတဲ့အန္တရာယ်ဖြစ်ပြီးအကူအညီလိုသူတွေထံကိုရောက်ရှိဖို့အကန့်အသတ်တွေဖြစ်စေတယ်လို့ဖော်ပြထားပါတယ်။ဝန်ထမ်းတွေအသက်ခံရတဲ့ Save the Children အဖွဲ့နဲ့အတူရှိကြောင်းလူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေတိုက်ခိုက်ခံရတာဟာအလုံးတိုက်ခိုက်ခံရဖြစ်တာဖြစ်တယ်လို့အဖွဲ့14ပြည်ကဖော်ပြထားပါတယ်။အာဆီယံအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးခေါ်ယူပြီးအကြမ်းဖက်မှုတွေရပ်တန့်ဖို့တောင်းဆိုထားတဲ့အချက်၅ချက်ကိုအကောင့်အထည်ဖော်လှုပ်ဆောင်ဖို့တိုက်တွန်းကြောင်းဒါအပြင်ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေနဲ့လေရတားတွေနဲ့ကုညီထောက်ပံ့ရေးလှုပ်သားတွေနောက်ထပ်တိုက်ခိုက်မှုမခံရအောင်အရေးယူဆောင်ရွက်မှုတွေလုပ်ဖို့တိုက်တွန်းပါကြောင်းအဖွဲ့14ဘက်ကတောင်းဆိုထားပါတယ်။အဲ့ဒီ14ဘက်ထဲမှာ Christian Aid, IRC, Norwegian Aid, Danish Refugee Council တို့လိုအဖွဲ့တွေပါဝင်ပါတယ်။